ကိုင်းတိုင်းဒေသကြီးတပင်းမြို့နယ်ထဲကကြည်ကျေးရွာနဲ့ဒိုင်းနဲ့ကျေးရွာအုပ်စုထဲမှာရှိတဲ့ကြည်ရွာကုန်းကျေးရွာတို့ကိုစစ်တပ်ကဒီကနေ့ပိတ်ဆို့ရှာဖွေခဲ့ပြီးကြည်ရွာသားနှစ်ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်စစ်တပ်တွေစီးနှင်းရှာဖွေတာကြောင့်ရွာသားတွေကြောက်လန့်ပြီးထွက်ပြေးနေကြပါတယ်ကြည်ကျေးရွာနားကအုတ်ချွေမှုတယောက်ရဲ့တမိနှစ်ယောက်အသက်ခံရပြီးနောက်အခုလိုရှာဖွေဖမ်းဆီးတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမျှသတင်းအောင်ကပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်မိုးလွဲ2နာရီလောက်မှာစကိုင်းတိုင်းတပင်းမြို့နယ်တဲကကြည်ကျေးရွာနဲ့အဲ့ဒီကနေ12မိုင်လောက်ဝေးတဲ့ကြည်ရွာကုန်းကျေးရွာနှစ်ခုကိုစစ်ကောင်စီတပ်တွေအင်အားအများပြားနဲ့ဝန်းရောက်ရှာဖွေခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပင်းမြို့နယ်ထဲမှာဇွန်လ10ရက်နေ့ကစလို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီနောက်ပိုင်းကလေးကအနီးနားကြေးရွာတွေကိုစစ်တပ်ကမကြာခဏဝင်ရောက်ရှာဖွေလေးရှိပါတယ်ကြည်ကြေးရွာထဲမှာဝင်ရောက်ရှာဖွေတဲ့အခြေအနေကိုထွက်ပြေးနေတဲ့ရွာသားတယောက်က VOA ကိုပြောပါတယ်ဘာလို့ဝင်တော့
တာဒီကတော့ဟိုအထွေထွေကြီးနေနေတယ်အဲကောင်လေးနှစ်ယောက်ပါသွားတယ်။ကောင်လေးတွေအဖွဲဖွဲ့ပြီးတော့လေတစ်ဖွဲ့ကိုဖလှယ်ဖွဲ့မယ်။ရတဲ့ကြီးဆောင်တယ်။အဲကြီးဆောင်တဲ့အဖွဲတွေကိုတော့အဲလိုတရင်ထောက်တယ်။တရင်ထောက်အမိကြရတဲ့အိမ်ဝင်းမိသွားတယ်အခုကတော့35လောက်38လောက်အဲလိုနှစ်ယောက်ပါသွားတယ်။အဲလိုကိုဖမ်းသွားမှလည်းကြောက်လို့မို့ရှောင်ရတာပဲ။ကိုတော့တရွာလုံးသူတို့လာတယ်လေဆိုတော့ပြင်းကြတာပဲ။အခုညီမတော့လေရောက်နေတယ်ရောက်နေတော့ဘေးရွာကလှမ်းပြောတယ်အခုပြန်ပြီးတော့ငါးသိန်းဝင်နေတယ်လို့ကြားတယ်။သူတို့ကဝင်လာလေးကဂါးသေးသေးသုံးသေးနဲ့အဲဒီစက်ကားတစ်သိန်းဝင်လာတယ
်။ကြည်ကြီးရွာဒေသခံဖြစ်တဲ့ကိုဖိုးညီနဲ့ကိုစိုးနိုင်ဝင်းဖမ်းဆီးခံရတာဖြစ်ပါတယ်။တိုင်းနဲ့ကြည်ရွာအုပ်စုတွေကကြည်ရွာကုန်းကြည်ရွာကိုစစ်တပ်ကဝင်ရောက်စစ်ဆီးတယ်နဲ့ပတ်သက်လို့လည်းရွာသားတယောက်ကအခုလိုပြောပါတယ်
။ကြည်ရွာကုန်းဘက်ကတော့အဲ့ဒီဘက်ကလည်းဖြစ်နေတယ်။အဲ့ဒီဘက်ကအင်အား40လောက်ရှိတယ်။ကြည်ကတော့ကားငါးကြီးဝင်လာတယ်။ရွာဝင်နဲ့တမက်တွေပေါက်ပြီးဝင်လာတာပေါ့။ဘာလို့ရှာရလဲဆိုတော့အဲ့လိုရေလိုလေဥတီချက်ရှိပါဘူးညာသူတို့ကဒီလိုတလန်အမအကြီးကဖြိုက်ခိုက်တာဆိုတော့ရွာဝင်ပြီးတော့ EC ဖြတ်စည်းကြပါပဲ။ရွာရဲ့လူတွေထိတလန့်ဖြစ်အောင်ချင်းချောက်တာပေါ့။ကိုင်းနဲ့မိဆက်ရတော်နေတယ်ပြီးကြတာပေါ့။အင်ဂျီကတီရွာနဲ့ဖျက်ထွက်ရွာနဲ့ဆက်နေတာ။လွဲခေါ်ကြတာဂျီလို့ခေါ်တာပေါ့။ဂျီရွာနဲ့ဖျက်ထွက်ရွာနဲ့တောင်းရင်အင်ဂျီ600လောက်ရှိမယ်။အကုန်ကြီးရတာပေါ့။
အခုလိုစစ်တပ်ကဝင်ရောက်ရှာဖွေတာကြောင့်ရွာသားတွေစိုးရင်ပြီးတော့ထွက်ပြေးနေကြရပါတယ်။အခုလိုမွေးရသည့်ကာလမှာပြည်သူလူထုတွေဟာနှိဆက်ရတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတာအခက်အခဲဖြစ်တယ်လို့အဲ့ဒီထွက်ပြေးလာသူတွေကပြောပါတယ်။ဇွန်လ23ရက်နေ့ကကြည်ရွာကအုတ်ချွေးရီမှုရဲ့တမိနှစ်ယောက်ဓာတ်ခုတ်ခံခဲ့ရလို့သိဆုံးခဲ့ပါတယ်။စစ်တပ်ကိုသတင်းပေးသူလို့ဒေသခံတွေကပြောသူတယောက်လည်းမကြခင်ကအသက်ခံရပါတယ်။ဒီလိုတပ်ဖြတ်မှုတွေဖြစ်ခဲ့ပြီးတော့ခုလိုရွာကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေတာပါဇွန်လ15ရက်နေ့ကတော့ကြည်ကျေးရွာရဲ့အနောက်ဖက်နှမိုင်အကွာမှာရှိတဲ့ဘုတ်ရွာဆက်ပြချင်းမှာစစ်ကောင်စီနဲ့ဒေသခံ PDF တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ခဲ့ပါတယ်ရှင်